အမေရိကန်ပြည်ထောင်စုကပါကစ္စတန်တန်တမန်တွေအပေါ်ခီးသွွားကန့်သတ်ချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကလည်းအမေရိကန်တန်တမန်တွေအပေါ်ခီးသွွားကန့်သတ်ချက်တွေပြန်လည်ထုတ်ပြန်လိုက်ပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးသဘောတူညီမှုအရအမေရိကန်တန်တမန်တွေကိုပေးထားတဲ့လက်ရောချက်တွေကိုလည်းပြန်လည်ရှိုက်သွင်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတာဝန်ကျနေတဲ့ပါကစ္စတန်တန်တမန်တွေအနေနဲ့သူတို့တာဝန်ကျတဲ့နေရာကနေပြီးတော့ကီလိုမီတာ40ထက်အကျော်အကွာအဝေးကိုသွားကျင်နေဆိုရင်9ရက်ကြိုတင်အသိပေးခွင့်တောင်းဖို့အတွက်အမေရိကန်အစိုးရကကန့်သတ်ခဲ့တာပါ။အကြေတဝင့်ရှင်းပြချက်မပါဘဲပါကစ္စတန်မှာလည်းအပြန်အလှန်ခီးသွွားခွင့်တတ်မှတ်ချက်တွေချလိုက်တယ်လို့ပါကစ္စတန်နိုင်ငံသားရေးဌာနကဒီအစ္စလာမာဘတ်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကိုပေးပို့တဲ့စာရဲမှာရေးထားပါတယ်။အမေရိကန်မှာရှိတဲ့ပါကစ္စတန်တန်တမန်တွေနဲ့တာဝန်ရှိသူတွေအပေါ်ခီးသွွားကန့်သတ်ချက်ကမေလ7ရက်နေ့မှာစတင်အသက်ဝင်နေဆိုတာကိုလည်းပါကစ္စတန်နိုင်ငံသားရေးဌာနစာရဲမှာအတည်ပြုထားပါတယ်။ပါကစ္စတန်မှာရှိတဲ့အမေရိကန်တန်ဝန်တန်းတွေကတော့တန်ယုံပြည်ဝင်အပြင်ရောက်ရင်ပါကစ္စတန်ထောက်လှမ်းရေးတွေကရှာဖွေမေးမြန်းတာတွေလုပ်နေတယ်လို့လက်တလောမှာပဲပြောကြားခဲ့ကြတာပါ။ပါကစ္စတန်ဘက်ကကန့်သတ်ချက်ထဲမှာအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံဝန်ထမ်းတွေအတွက်လေစိတ်မှအထူးခံစားခွင့်ပေးထားတာကိုလည်းရုံသိမ်းခဲ့ပါတယ်။သူတို့ရဲ့ပစ္စည်းတွေကိုတခြားခီးတဲ့တွေနီးတူရှာဖွေစစ်ဆေးရတော့မှဖြစ်ပါတယ်။ဒါရင်မကအမေရိကန်တန်ဝန်ထမ်းတွေရဲ့နေအိမ်တွေလုံခြုံရေးအတွက်သတ်မှတ်ထားတဲ့နေအိမ်တွေမှာရေဒီယိုဆက်သွယ်ရေးပစ္စည်းတွေတပ်ဆင်ခြင်းနဲ့ဆိုရင်လည်းခွင့်ပြုချက်တောင်းခံရတော့မှဖြစ်ပါတယ်။